ကမ္ဘာနိုင်ငံအများအပြားမှာဒီမိုကရေစီအရေးရလွတ်လပ်မှုတွေညှော်နယ်လာတယ်လို့နယူးယောက်အခြေစိုက် Freedom House လို့ခေါ်တဲ့နိုင်ငံတကာမှာနိုင်ငံရေးအရေးလွတ်လပ်မှုရှိရေးနဲ့ဒီမိုကရေစီအရေးကိစ္စတွေကိုထောက်ခံအားပေးနေတဲ့အဖွဲ့က2008ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အထူးသဖြင့်နိုင်ငံရေးအရေးလွတ်လပ်မှုညှော်နယ်လာတဲ့နိုင်ငံတွေဟာရုရှား၊အီရန်၊ကင်ညာ၊နိုင်ဂျီးရီးယား၊ပါကစ္စတန်၊ဗင်နီဇွဲလားနဲ့မြန်မာနိုင်ငံတို့ဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာတလွတ်လွတ်လပ်မှုတွေတဖြည်းဖြည်းရုပ်ရော့ကျဆင်းလာပြီးကမ္ဘာလူဦးရေထက်ဝက်မရှိတရှိလောက်သာလွတ်လပ်မှုရဲ့အရသာကိုခံစားနေကြရတယ်လို့ VOA သတင်းတောက် Cindy Saint Washington မြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ကဖြည့်ဆွက်ပြီးတင်ပြပေးပါမယ်။ကမ္ဘာတလွတ်နိုင်ငံရေးအရလွတ်လပ်မှုနဲ့တရားမျှတမှုအစဉ်တန်းအခြေအနေတွေကို Freedom House အဖွဲ့ကအစီရင်ခံစာထုတ်ပြန်လာတာအခုဆိုရင်နှစ်ပေါင်း30ကျော်လာပြီဖြစ်ပြီး2008ခုနှစ်အတွင်းလွတ်လပ်မှုတွေတည်တည်တားတားဆုံးရှုံးလာခဲ့တယ်လို့အဖွဲ့ရဲ့သုတေသနဌာနရဲ့ညွှန်ကြားရေးမှူး Arch Paddington ကပြောပါတယ
်။ If you look at the record for the past 2 years, it represents the first time in the past 15 years that freedom has actually declined over
ကြီးကတဲ့15နှစ်ကမှတ်တမ်းတွေကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့2နှစ်အတွင်းလွတ်လပ်ခွင့်တွေတည်တည်တားတားကျဆင်းလာတာကိုတွေ့ရပါလိမ့်မယ်။
ဒီလွတ်လပ်မှုဆုံးရှုံးတာတွေဟာတောင်အာရှအရှေ့အလယ်ပိုင်းဆိုဗီယက်ပြည်ထောင်စုစတဲ့ဒေသတွေမှာပိုပြီးတည်တာလာတယ်လို့ဆိုပါတယ်။ဒါ့အပြင်ရုရှား၊ခါဇက်စတန်၊အဇာဘိုင်ဂျန်၊ဗင်နီဇွဲလားနဲ့တရုတ်နိုင်ငံတို့မှာလူမှုလှုပ်ရှားမှုတွေကတဆင့်ဒီမိုကရေစီအရေးလှုပ်ရှားမှုတွေဖြစ်ပေါ်လာမှာကိုအုပ်ချုပ်သူလူထမ်းစားတွေကစိုးရိမ်နေတဲ့အတွက်အဲ့ဒီနိုင်ငံတွေမှာဒီမိုကရေစီအရေးလှုပ်ရှားမှုတွေကိုစန့်ကျင်တဲ့တံပြန်လှုပ်ဆောင်မှုတွေတွေ့လာရတယ်လို့လည်းမစ္စတာပရင်တန်ကဆက်ပြောသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ Freedom House အဖွဲ့ကပဲအာရှတိုက်ဆိုင်ရာသုတေသနမှူး Miss Camille Ice က
Burma I believe has a 7-7 and a 7 is the worst total ranking that you can get in the survey
မြန်မာနိုင်ငံကတော့အဆိုးဆုံးနိုင်ငံတွေထဲတစ်ခုအပါဝင်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့စစ်တမ်းကောက်ယူတဲ့နေရာမှာတစ်ကနေ9အထိသတ်မှတ်ထားပါတယ်။9ကတော့အဆိုးဆုံးပေါ့။အဲ့ဒီမှာမြန်မာနိုင်ငံကအဲ့ဒီမှာမြန်မာနိုင်ငံကအဆင့်9ရပါတယ်။ဒါကြောင့်မြန်မာနိုင်ငံကအဆိုးဆုံးဖြစ်ပါတယ်
။ဒါ့အပြင်ပြီးခဲ့တဲ့စက်တင်ဘာလအတွင်းရှူဝါရောင်တော်လန်ရေးဖြစ်ပွားခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံအတွင်းနိုင်ငံရေးလွတ်လပ်မှုတွေပုံမှုဆုံးရှုံးလာတာကိုတွေ့ရတယ်လို့သူကအခုလိုဆက်ပြောပါတယ်
။ The events of last September were part of the reason that Burma was indeed downgraded for our survey last year. It's part of the reason we assigned it a downward trend arrow as you might have noticed.
ပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာဖြစ်ခဲ့တာတွေကဒီအစီရင်ခံစာမှာမြန်မာနိုင်ငံရဲ့အခြေအနေပုံမှုဆိုးဝါးလာတယ်လို့ဖော်ပြဖို့အကြောင်းရင်းတစ်ချက်ဖြစ်ပါတယ်။အဓိကကတော့မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလွတ်လပ်မှုတွေတရားမျှတမှုတွေရှိဖို့အတွက်ငြင်းချမ်းစွာချီတက်ဆန္ဒပြတဲ့လူတွေကိုစစ်အစိုးရကအကြမ်းဖက်နှိပ်ကွပ်ခဲ့တဲ့ကိစ္စနောက်လူတွေရာနဲ့ချီတေဆုံးခဲ့ရတယ်လို့တန်တရားဖြစ်ဖွယ်သတင်းတွေထွက်ပေါ်လာတဲ့ကိစ္စတွေဟာမြန်မာနိုင်ငံအတွင်းကအခြေအနေတွေစိုးတဲ့ဆိုအောင်ဖြစ်ပေါ်စေတဲ့ကိစ္စတွေပါ
မြန်မာနိုင်ငံအတွင်းစီးပွားရေးစီမံကွက်ကဲမှုတွေညံ့ဖျင်းမှုကြောင့်လူထုစားဝတ်နေရေးတွေကျတက်လာနေတဲ့ကိစ္စနဲ့လောင်စာဆီဆဲတွေမြင့်တက်လာတဲ့ကိစ္စတွေကလည်းဒီအစီရင်ခံစာထဲမှာမြန်မာနိုင်ငံရဲ့အခြေအနေပုံမှုဆိုးဝါးလာနေတဲ့အကြောင်းဖော်ပြရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ Miss Camille Aska ဆက်ပြောသွားပါတယ် Freedom House အဖွဲ့အစီရင်ခံစာစတင်ထုတ်ပြန်ခဲ့တဲ့1992ခုနှစ်ကစပြီးမြန်မာနိုင်ငံဟာနိုင်ငံရေးအရလွတ်လပ်မှုမရှိတဲ့နိုင်ငံဖြစ်တောက်လျှောက်ဖော်ပြခံရပြီးမကြခင်နှစ်တွေအတွင်းမှာတော့အခြေအနေတွေပုံမှုဆိုးဝါးလာတာကိုတွေ့ရတယ်လို့ဆိုပါတယ်။2008ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာနိုင်ငံပေါင်း90ကိုလွတ်လပ်တဲ့နိုင်ငံအဖြစ်နဲ့ဖော်ပြထားပြီး43နိုင်ငံကိုတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။အဒီထက်မှာချွင်းချက်အဖြစ်ပါလက်စတိုင်းဒေသကိုအတိုင်းအတာတစ်ခုအထိလွတ်လပ်ရာကနေမလွတ်လပ်တဲ့ဒေသအဖြစ်တည်ကြဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျာ။